တော်ရရှိမှာခင်ဗျာ34ကြိမ်မြောက်အာဆီယံအဖွဲ့ရဲ့ထိပ်တည်ညီလာခံဟာထိုင်းနိုင်ငံဘန်ကောက်မြို့မှာစနေနေ့ကကျင်းပပြီးစီးခဲ့တာပါအဲ့ဒီထိပ်တည်ညီလာခံကိုအာဆီယံအဖွဲ့ဝင်အရှေ့တောင်အရှနိုင်ငံများ10နိုင်ငံကသမရတွေဝန်ကြီးချုပ်တွေနဲ့အတူမြန်မာနိုင်ငံကအတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့တက်ရောက်ခဲ့ကြပြီးတော့တရုတ်အိန္ဒိယဂျပန်စတဲ့နိုင်ငံတွေကလည်းပဲအထူးဧည့်သည်တော်လည်လာသူတွေအဖြစ်နဲ့တက်ရောက်ခဲ့ကြပါတယ်ဒီညီလာခံမှာပင်လယ်သမုဒ္ဒရာတွေကပလတ်စစ်အမိုက်တွေတိုက်ဖျက်ရေးမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲရဲ့နောက်ဆက်တွဲအာဆီယံနိုင်ငံတွေအပေါ်ကြရက်ရိုက်ခတ်လာနိုင်တဲ့ကိစ္စရပ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာပါမနေ့ကညီလာခံအပြီးကြေညာချက်တရထုတ်ပြန်လိုက်တဲ့အထက်မှာမြန်မာနိုင်ငံအစိုးရကရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေဌာနေပြန်လာနိုင်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလှုပ်ဆောင်ချက်တွေကိုအာဆီယံကဆက်လက်ပြီးတော့ထောက်ခံကူညီသွားမှာဖြစ်တဲ့အကြောင်းရခိုင်အကြံပေးကော်မရှင်ကနေပြီးတော့နောက်ဆုံးထုတ်ပြန်ခဲ့တဲ့အစီရင်ခံစာတွေကအကောင့်ထယ်ဖို့ကြံရှိနေသေးတဲ့အကြံပြုချက်တွေကိုဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့မြန်မာအစိုးရကိုတိုက်တွန်းကြောင်းမြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့လည်းပဲရခိုင်ပြည်နယ်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုတာဝန်ယူလှုပ်ဆောင်သွားလိမ့်မယ်လို့အာဆီယံအဖွဲ့အနေနဲ့မျှော်လင့်ကြောင်းစသဖြင့်ဖော်ပြထားပါတယ်။ဒါ့အပြင်ဒီပရိပခ္ခရဲ့အခြေခံအကြောင်းရင်းတွေကိုရှာဖွေပြီးတော့ရေရှည်တည်တတ်မဲ့အစီအစဉ်တစ်ခုကိုဖော်ထုတ်ဖို့ဆိုးကျိုးတွေကြုံတွေ့ခဲ့ရတဲ့သူတွေကိုအေးအေးချမ်းချမ်းနဲ့သူတို့ရရွာသူတို့ဘဝတွေပြန်လည်ပြီးတော့ထူထောင်နိုင်ဖို့အရေးကြီးလာတယ်လို့လည်းပဲအဲ့ဒီအာဆီယံအဖွဲ့ကျင်းပချက်ထက်မှာဖော်ပြထားပါတယ်။ညီလာခံအပြီးထိုင်းနိုင်ငံဝန်ကြီးချုပ်ပရာယုတ်ကမင်းကုန်းပြောကြရမှာပင်လယ်သမုဒ္ဒရာတွေထဲမှာပလတ်စစ်အမိုက်တရိုက်တွေတိုးတဲ့တိုးနေတာတွေကိုလစ်လီရှုမထားပဲစီမင်းဥပဒေတွေထုတ်ပြန်ပြီးတော့ထိထိရောက်ရောက်နဲ့ဂိုင်းတွဲဆောင်ရွက်သွားကြဖို့လို့သဘောတူဆုံးဖြတ်ထားတယ်ဆိုတာကိုပြောကြသွားပါတယ်။အဲ့ဒီကိစ္စကိုဒီကျင်းပချက်ထက်မှာပြည့်ပြည့်စုံစုံဖော်ပြထားပြီးတော့ဒီပလတ်စစ်အမိုက်တရိုက်ကိစ္စဟာပေါ်ပေါ်တန်တန်သဘောထားရမယ့်ကိစ္စမဟုတ်ပဲပြည်သူလူထုတွေအတွက်ရောပင်လယ်သမုဒ္ဒရာတွေထဲကရေသရဝါတွေအသက်ရှင်နေထိုင်ရေးအတွက်ပါအရေးကြီးလာတယ်လို့ဆုံးဖြတ်သဘောတူညီခဲ့ကြကြောင်းကိုဖော်ပြထားပါတယ်။အခုအခါမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်တို့ကုန်သွယ်ရေးစစ်ပွဲဆင်နွှဲနေကြတဲ့ကိစ္စနဲ့ပတ်သက်လို့လည်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကစိုးရင်ပူပင်နေကြတဲ့အကြောင်းကိုဒီညီလာခံကိုယ်စားလှယ်ကြီးတွေအလေးစီဆွေးနွေးသွားတာကြားရပါတယ်။ဒါကြောင့်မို့လို့အာဆီယံ10နိုင်ငံနဲ့အတူတရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့ဩစတြေးလျ၊နယူးဇီလန်နိုင်ငံတို့စုပေါင်းပြီးတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်တရက်ကိုချမှတ်သွားဖို့လည်းပဲဆွေးနွေးနေကြတဲ့အကြောင်းဒီအစီအစဉ်ဖြစ်မြောက်လာလို့ရှိရင်တရုတ်ပြည်ကလွှမ်းမိုးပြီးသူ့ကိုယ်ကျိုးစီးပွားအတွက်တစ်ဖက်သက်လှုပ်သွားမှာကိုတချို့နိုင်ငံတွေကစိုးရိမ်ပူပင်နေကြတယ်ဆိုတဲ့အကြောင်းတွေကိုလည်းပဲကြားသိရပါပါတယ်ခင်ဗျာ။